ရခိုင်ပြည်နယ်ဝန်ကြီးချုပ်တဲ့အဖြစ်သမရအမည်တင်သွင်းထားတဲ့ရခိုင်ပြည်နယ်လွှတ်တော်ရဲ့တမရတော်သားကိုစလဲဘိုးချုပ်မောင်မောင်အုံးကိုဒီကနေ့မှပဲရခိုင်ပြည်နယ်လွှတ်တော်ကပြည်နယ်ဝန်ကြီးချုပ်အဖြစ်ကန့်ကွက်သူမရှိအတည်ပြုလိုက်ပါပြီ။ရခိုင်ပြည်နယ်ဝန်ကြီးချုပ်ကိုပြည်သူတွေရွေးကောက်တင်မြှောက်တဲ့ရခိုင်တိုင်းရင်းသားဖြစ်စေခြင်းနဲ့အကြောင်းရခိုင်ပြည်နယ်လွှတ်တော်မှာကိုစလဲရေးအတွက်အများဆုံးရထားတဲ့ရခိုင်အမျိုးသားပါတီ ANC ကကြီးညာချက်တစ်စောင်ထုတ်ခဲ့သေးတာပါ။ဘိုးချုပ်မောင်မောင်ကိုဒီလ20ရက်နေ့ကမှရခိုင်ပြည်နယ်လွှတ်တော်ရဲ့တပ်မတော်သားကိုစလဲအဖြစ်ကာကွယ်ရေးဦးစီးချုပ်ကတိုက်ရိုက်ခံလိုက်တာဖြစ်ပြီး9ရက်အကြာ25ရက်နေ့မှာတမရဦးသိန်းစင်ကရခိုင်ပြည်နယ်ဝန်ကြီးချုပ်အဖြစ်အစိုးပြုခဲ့တာပါသူ့ကိုကန့်ကွက်လူသူတွေကို2ရက်တိတိအချိန်ပေးခဲ့ပေမဲ့ရခိုင်ပြည်နယ်လွှတ်တော်ကကန့်ကွက်မဲမရှိနဲ့ဒီကနေ့တညတညွတ်ထဲပြည်နယ်ဝန်ကြီးချုပ်အဖြစ်အတည်ပြုလိုက်ကြတာဖြစ်ပါတယ်ဒါပေမဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်အဖြစ်ကြမ်းကြိမ်မဲ့ရက်တော့အတိအကျမသိရသေးဘူးလို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တဦးဖြစ်သူဦးအောင်မြကျော်ကအခုလိုပြောပါတယ်
။အဲ့ဒီဘိုးဆိုးမောင်မောင်ကိုဝန်ကြီးချုပ်အဖြစ်အစီအပြုလိုက်တဲ့ဆိုတဲ့ဒီကျောင်းသားချက်ကိုကျောင်းသားလေးဆဖော်မျိုးပါပဲ။မရှင်းလာရနေကကျွန်တော်တို့လွှတ်တော်မှာသမတကဆိုပြုတော်ပင်တယ်မစစ်ဖနေရနေဘဝင်းချိုးမမောကိုကျန်ကွန်းလေးလူရှိတယ်ဆိုရင်ကျန်ကွန်းဆိုလို့ဖင်လို့ရတယ်နောက်ဆုံးထားတဲ့ဖင်လို့ရတယ်ဆိုတဲ့ဥပဒေကြီးကပြောတယ်အဲ့ဒါမှမစစ်ဖနေရနေအစီကိုသူ့ကိုကျန်ကွန်းလေးလက်တော်ဆိုကလေးကဦးမမရှိတဲ့အတွက်ကြောင့်ဒီနေ့တော့အဲ့ဒါကိုအတိပြုလိုက်တဲ့သဘောမျိုးဒီလက်တော်မှာအတိပြုတာပဲရှိပါသေးတယ်သူကဒီအတိပြုချက်ကိုသမဒစီဒီတခါကြီးနဲ့လက်တော်ဥပဒေကသမဒစီပို့ရအောင်အမဒါစီကခန်းအန်ကိုအလာမင်းထုတ်ပြန်တဲ့စာဒီဆိုရောက်ပြီးမှဟိုဝန်ကြီးချုပ်ကကျင်းသစ်စာချင်းဆိုပြီးမှဒီကဝန်ကြီးချုပ်ဖြစ်မှာပ
ါဘိုးချုပ်မောင်မောင်အောင်ဟာဆိုရင်နေဆက်ရေးရဒုတိယဝန်ကြီးဖြစ်တာဝန်ထမ်းဆောင်စဉ်ကရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဗဟိုကော်မတီအတွင်းရေးမှုနဲ့ပြည်ထောင်စုအဆင့်အရေးပေါ်ပေါင်းစပ်ညှိနှိုင်းရေးဌာန ECC ရဲ့ဒုတိယဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်ဝန်ကြီးချုပ်အဖြစ်အနေနဲ့ကတော့နိုင်ငံတကာမှာမျက်နှာပန်းမလှဖြစ်နေရတဲ့လက်ရှိရခိုင်ပြည်နယ်အတွင်းကလူမျိုးရေးပြိပခါတို့ကိုကင်တွယ်လာရမှာဖြစ်တာမို့စောင့်ကြည့်ချရမယ့်အနေအထားလို့လည်းလွှတ်တော်အမတ်တွေကပြောကြပါဗျ။အခုဘိုးချုပ်မောင်မောင်ကိုရခိုင်ပြည်နယ်ဝန်ကြီးချုပ်အဖြစ်ခန့်အပ်တာဟာဆိုရင်တပ်မတော်သားကိုစလဲရီတဲကဒုတိယမြောက်ပြည်နယ်ဝန်ကြီးချုပ်လည်းအဖြစ်လည်းဖြစ်ပါတယ်။လက်ရှိကရင်ပြည်နယ်ဝန်ကြီးချုပ်ဗိုလ်မှူးချုပ်ဇော်မင်းဟာဆိုရင်လည်းတပ်မတော်သားကိုစလဲကနေခန့်အပ်ထားသူဖြစ်ပါတယ်ရှင်။